ဦးတန်းလွင်ထွန်းစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာဆွေးနွေးခန်းကိုနားဆင်ရဖို့ရှိပါတယ်ရှင်
မဆုမွန်ရေ2023ခုနှစ်ရဲ့ပထမအဆုံးအင်ဗျူရောသတင်းစာရှင်းလင်းပွဲကိုသမ္မတဥပါမကတနင်္လာနေ့ကလုပ်ခဲ့တယ်ခင်ဗျအဓိကကတော့အစိုးရဘတ်ဂျက်လုံငွေပြနေရတာကိုဘယ်လိုရှော့ချမလဲဆိုတာနဲ့ပဲပတ်သက်ပါတယ်ဒါမှမဟုတ်အခုလက်ရှိအမေရိကန်ပြည်အောင်စုမှာအကြီးအကျယ်ပြောဆိုနေကြတဲ့တနက်လက်နဲ့ပိုင်ဆိုင်မှုထိန်းချုပ်ရေးပြဿနာအကြောင်းလဲပါတယ်ခင်ဗ
ျ The belief that we have to have stronger background checks that we can do a much better job in terms of keeping these magazine clips with high capacityout of the hands of folks who shouldn't have them.
တနက်ဝယ်ခြင်းတဲ့သူတွေကိုနောက်ကျောင်းအရာစွင်ပို့ပြီးအသေးစိတ်စစ်ဆေးရမယ်။အတွဲလိုက်ပစ်ခတ်နိုင်တဲ့မဂဇင်းကြည်ပေါင်းနဲ့စစ်သုံး automatic rifle လိုလက်နက်တွေကိုမရောက်သင့်တဲ့သူတွေရဲ့လက်ထဲရောက်မသွားအောင်ပို့ပြီးထိန်းချုပ်ရမယ်စတဲ့အချက်တွေဟာအခြေခံဖြစ်ပါတယ်လို့သမ္မတဥပမာကပြောသွားတာပါ။အမေရိကန်မှာကတနက်လက်နက်ကြောင်တနေ့တနေ့ကိုလူသေမှု30ကျော်ဖြစ်နေတာမို့တနက်လက်နက်ပိုင်ဆိုင်မှုကိုဥပဒေကြောင်အရပို့ပြီးထိန်းချုပ်ဖို့ကြိုးစားနေတာပါ။
ဟုတ်ကဲ့ပြီးခဲ့တဲ့ဒီဇင်ဘာကကနက်တီကတ်ပြည်နယ်ညူတောင်မြို့ကမူလာတန်းကျောင်းလေးမှာတနက်နေ့ဝင်ပြီးတော့ပြစ်ခဲ့လို့ကလေးငယ်20နဲ့ဆရာမ6ဦးသေဆုံးခဲ့ရပြီးတဲ့နောက်ပိုင်းဒီကိစ္စကိုဆွေးနွေးညှင်းခုန်နေကြတာနေ့စဉ်ရက်ဆက်ပါပဲဟုတ်တော့လဲဟုတ်ပါတယ်အမေရိကန်မှာကဒီလိုမျိုးတနက်ကင်ပြီးတော့ပြစ်ခတ်မှုတွေအကြောင်းနေ့တိုင်းကြားနေရတော့ဒါကိုထိန်းချုပ်ဖို့တခုခုတော့လုပ်ရတော့မှာပေါ့
ဒီဇင်ဘာလညူတောင်မြို့မူလာတန်းကျောင်းပြစ်ခတ်မှုအပြီးမှာသမ္မတဥပမာကဒီလက်နက်ပိုင်ဆိုင်မှုထိန်းချုပ်ရေးကိစ္စနဲ့ပတ်သက်ပြီးဒုတိယသမ္မတဂျိုးဘိုင်ဒန်ကိုအထူးတာဝန်ပေးအပ်ခဲ့ပါတယ်ဒုတိယသမ္မတအနေနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေဥပဒေပညာရှင်တွေမိသားစုဝင်တွေနဲ့တွေ့ဆုံညှိနှိုင်းမှုတွေလုပ်ခဲ့ပြီးဥပဒေကြမ်းအတွက်အဆိုပြုချက်တွေကိုအင်္ဂါနေ့ကတင်သွင်းခဲ့ပါတယ
်။အဲ့ဒီအထက်ကမှအစောကတုန်းကသမ္မတဥပမာပြောခဲ့သလိုပဲထိချုပ်ရေးကိစ္စတွေလည်းပါလာတယ်မဟုတ်လား
။ပါပါတယ်။ဒါပေမဲ့အမေရိကန်မှာကလူတိုင်းတနက်ပိုင်ဆိုင်ခွင့်ဆိုတာကိုအခြေခံဥပဒေထဲမှာကိုပြဋ္ဌာန်းထားပြီးနှစ်ပေါင်းများစွာအယိုးဆွဲယုံကြည်ထားခဲ့တဲ့အခွင့်အရေးတရားဖြစ်နေတဲ့အတွက်အခက်အခဲတွေတော့အများကြီးရှိနေပါတယ်။ဥပမာအဖြစ်အမေရိကန်မှာတကယ့်ကိုဩဇာကြီးတဲ့ National Rifle Association လို့ခေါ်တဲ့အမျိုးသား Rifle အသင်းကြီးရဲ့ဥက္ကဋ္ဌဝိန်းလပြဲကဆိုရင်အမေရိကန်ကျောင်းတွေမှာလက်နက်ကိုင်အဆောင်အရှောက်တွေပို့ပြီးထားဖို့တောင်လိုနေသေးတယ်လို့ဆိုပါတယ
် The only thing that stops a bad guy with a gun is a good guy with a gun
လက်နက်ကိုင်ထားတဲ့လူဆိုးတစ်ယောက်ရဲ့ရန်ကိုလက်နက်ကိုင်ထားတဲ့လူကောင်းတစ်ယောက်ကပဲတားဆီးပေးနိုင်မှာပါလို့လည်းသူကဆိုပါတယ်အဓိကကတော့လူလူကြားမှာစိတ်ရောဂါရှိနေသူတွေဇာတိကြမကောင်းသူတွေရှိနေရတယ်ကိုကျန်းမာရေးအရာရောလူလူပညာရေးအရာပါတိုးမြင့်ကာကွယ်သွားရေးဖြစ်တယ်လို့လည်းဆိုပါတယ
်။ဒါကြောင့်ဒီဒုတိယသမ္မတဂျိုးဘိုင်ဒန်ရဲ့အဆိုပြုချက်တွေထဲမှာလူလူကြားမှာစိတ်ပိုင်းဆိုင်ရာကျန်းမာရေးစောင့်ရှောက်ဖို့ပို့ပြီးတော့တိုးမြင့်ဖို့ဆိုတဲ့အချက်လဲပါလာတာကိုဒီတနက်လက်နက်ပိုင်ဆိုင်မှုထိန်းချုပ်ရေးအဆိုပြုချက်တွေနဲ့ညှင်းခုန်မှုတွေကိုတိတ်ပြီးတော့အကောင်းမမြင်တဲ့သူတွေလည်းရှိနေသေးတယ်လေ
။ Gun control all it's going to do is take the guns out of the people that obey the law.It's not going to control the outlaws that take the guns and do the crimes with them.
အခုပြောနေတဲ့ထိန်းချုပ်မှုတွေဆိုတာဟာဥပဒေလေးစားတဲ့သူတွေတောင်တနက်မကင်နိုင်မှုဖြစ်လာပြီးတော့တကယ်တမ်းဥပဒေပြင်ပမှာတနက်ကင်ပြီးတော့ယာဇဝတ်မှုကျူးလွန်မဲ့သူတွေကိုထိန်းချုပ်ရတော့ပါမလာသေးဘူးလို့လည်းတနက်ပိုင်ရှင်တဦးကပြောခဲ့တာပါ
။ဟုတ်ပါတယ်။အဲဒါကြောင့်ပဲအခုဒုတိယသမ္မတအဆိုပြုတဲ့အချက်တွေနဲ့ဥပဒေကြမ်းတစ်ခုရေးဆွဲပြီးကွန်ဂရက်လွှတ်တော်ကအတည်ပြုပေးခဲ့ရင်တနက်တီဝဲရပို့ပြီးခက်ခဲလာမှာကိုစိုးတဲ့အတွက်ဆိုပြီးတော့လူအတော်များများကတနက်တီဝဲနေရမှုအမေရိကန်တနက်ဆိုင်တွေမှာလီလာပိုင်းအတွင်းပို့ပြီးအယောင်းအတွက်နေတယ်လို့လည်းဆိုကြပါတယ်ခင်ဗျာ